GSCS ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ဖွဲ့စည်းထားတဲ့ငင်းကြီးလုပ်ငန်းစဉ်ဥဆောင်အဖွဲ့နဲ့ဒီအစိုးရဖွဲ့ခေါင်းဆောင်တွေဘယ်တော့များတွေ့ဖို့များရှိလဲခင်ဗျ။ကျွန
်တော်လည်းသိသေးဘူးခင်ဗျ။အများဆုံးတွေ့နိုင်အောင်တော့ကြောင်ကြားထားပါတယ်။ဒါပေမဲ့တစ်ဖက်ကကောင်းဆောင်တွေပြန်ပြီးတော့ဒီအဖြေပေးမဲ့အဆင်ပြေတဲ့ရက်ကိုတော့ဆောင်အောင်ပါပေါ့ကျွန်တော်တို့။ဟုတ်ကွာတယ်အများဆုံးလို့လည်းကျွန်တော်တို့ခံမှပါတယ်ခင်ဗျ။အပြတ်ပြတ်ပနာရေးခင်းတဲ့ရှိနေပြီတော့ဒါကြောင့်စာတွေကိုနည်းနည်းပြေလည်အောင်လုပ်ပြီးတော့လာမဲ့27ရာစုပင်လုံးဒုတိယစီဝေးတော့ဘာတော့လဲဟိုဘာလောက်အောင်ပါကျွန်တော်တို့
အဲ့လိုတွေးတဲ့ခါမှာဒီလက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေဆိုတာဘာလို့များအဓိကဆိုတာလဲခင်ဗျာဘာလို့များဥစားပေးဆွေးနွေးဖို့ရှိလဲ
အခက်အခဲအကြီးကျယ်တော့မဟုတ်ပါဘူးနည်းနည်းပါးပါးရှိတဲ့ဥပမာကကြောင်သားအဖွဲ့ကကောင်းဆောင်တူဦးထိန်းသိမ်းထားတဲ့ကိစ္စလို့နောက်ပြီးတော့ကျွန်တော်တို့ရခိုင်အဖွဲ့ကြီးဘယ်လိုတပ်ပိုင်ကြီးစီးတယ်လို့တို့ရိုးပါးပါးရွှေ့ပြောင်းတဲ့ကိစ္စမှာနားလည်မှုလွယ်လွယ်မှားတဲ့ကိစ္စလေးတွေဒါမျိုးလေးတွေကကျွန်တော်ရှေ့ပွားမဲ့ခီးမှာမလို့လာတဲ့ဆူညောက်ခလုတ်လေးတွေလို့ဖြစ်နေမှာဆိုလို့အနောက်နောက်မှာဒီပြက်ပြက်မျိုးတွေဖြစ်ရင်ဘယ်လိုကင်တွေဖြစ်ရှင်းမလဲဆိုတော့ market window တစ်ခုကိုတိုင်ပင်ကြဖို့ပါကောင်းတော့အလူကြီးတွေကိုမေးပြီးတော့လုပ်ပြင်လုပ်ခိုက်တဲ့နင်းနာလေးတွေရှာဖွေဖို့ပါ
ဒီကျွန်တော်တို့ဒီနှစ်ချက်ပြင်တခြားဘယ်လိုအချက်တွေများခက်ခဲတွေဆွေးနွေးဖို့ရှိလဲခင်ဗျာ
ခက်ခဲရတာတလောက်ပါပဲကျွန်တော်ကတော့အောင်မြင်ဖို့အတွက်ဒီ2019နှစ်ကိုငြိမ်းချမ်းရေးနှစ်လို့ဒါကောင်းတော်တွေကပြောကြတာဟိုအထူးဖြစ်အတိုင်းပင်ကပုံကိုကလည်းပဲဒါ2019ကငင်းချမ်းရေးနှစ်ဖြစ်ရမယ်လို့ပြောတာတော့တကယ်လက်တွေ့ငင်းချမ်းရေးနှစ်ဖြစ်အောင်ဘလို့ဝိုင်းဝန်းပူပေါင်းဆောင်ရွက်ကြမလဲဆိုတာကိုလည်းကျွန်တော်တို့အဖြေရှာကြရမှာဗျာ
ဒီ SC စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဒီအစိုးရတက်မတော်တို့ဆက်ဆံရေးတိုးတက်မှုကလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုဆွဲဆောင်နိုင်မယ်လို့ပြောကြပါတယ်ခင်ဗျာဒါပေမဲ့လက်ရှိအခြေအနေတွေအရသူတို့အတွက်မယုံကြည်မှုတွေများဖြစ်စေနိုင်မလားခင်ဗျာ
အာဒီလိုတော့မပြောနိုင်ပါဘူးဒီထိုးသားကြီးဖြစ်စေမထိုးသားကြီးဖြစ်စေသူနီးသူဟာနဲ့ဒီပုတ်တိုက်မှုလေးတွေတော့ရှိနေကြတာပါပဲဒါအထုံးသားပါပဲတိုးတော်လည်းပဲငင်းကြီးလုပ်ငန်းစဉ်တွေကလည်းအများအားလို့ချုံမွေ့တာတော့မဟုတ်ပါဘူးနိုင်ငံတကာမှာကျင့်ရင်ဒီမတားမပြင်းထန်တဲ့ဒီပိတ်ပခတွေတော့ရှိခဲ့ဘူးတာပဲတိုးတော်ငင်းကြီးလုပ်ငန်းတွေကမပြတ်မဲနဲ့ဒီမှန်းချက်ပန်းနိုင်အောင်ရောက်သွားကြတာလည်းအများကြီးရှိပါတယ်ကျွန်တော်တိုင်းပြည်မှာလည်းဒီလိုပါပဲငင်းကြီးကပြည်သူတွေကလိုလားနေပြီတော့အချိန်မဆွဲပဲနဲ့အများဆုံးရအောင်တော့ဒါဝိုင်းဝန်းကြိုးပမ်းမှာဖြစ်ပါတယ်ခင်ဗျ
ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ခါမှာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ခါမှာအပြည့်အစုံချုပ်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့များရှိပါလားခင်ဗျာ
အဲ့ဒါကတော့ကျွန်တော်တို့အရေးပေါ်အခြေဝေးမှာမပါဘူးဗျအဲ့ဒါကတော့မထိုးသေးတဲ့အဖွဲ့တွေကသူ့လမ်းကြောင်းနဲ့သူ့ဘွားနေတယ်သူ့ရဲ့ဟိုပိုင်းပြတ်ထန်ခွင့်နဲ့သူလုံနေတော့ကျွန်တော်တို့ကြားဝင်ဖို့မလိုဘူးဗျကျွန်တော်ကြားဝင်တာလည်းသူတို့ကမကြိုက်ကြဘူးဗျအဲ့ဒါကြောင့်တို့ဖာသာတို့တွေ့ဆုံနေတယ်ဆိုတာလည်းကျွန်တော်သိရပါတယ်အခုဒီနေ့ဆိုရင်ချင်းမိုင်မှာဒီငင်းချင်းရေးကော်မရှင်နဲ့နော်ဒီမထိုးရသေးတဲ့အဖွဲ့တွေတွေ့နေကြတာလည်းကျွန်တော်တွေ့ရပါတယ်ဒါကြောင့်ဒါကအောင်မြင်ပါမယ်အဆင်ပြေပါမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ
ဒီကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းတွေ့တဲ့ခါမှာအဓိကဘဲချက်တွေများဆွေးနွေးဖို့ရှိလဲခင်ဗျအ
တူတူပါပဲခင်ဗျဆွေးနွေးရမယ့်ချက်တွေကတော့အတူတူပါပဲဒီကာကွယ်ဦးစီးချုပ်နဲ့တွေ့တဲ့အချိန်မှာလည်းပဲကျွန်တော်တို့စီပြိပခါတွေရော့နေအောင်ဘယ်လိုလုပ်မလဲပြီးတော့ဘယ်လိုအဖြေရှာမလဲပေါ့လေ။နောက်ကျွန်တော်တို့ရဲ့ငင်းချမ်းရေးကိုလည်းပဲတတ်မတော်ကသူကမရမနေလုပ်မယ်လို့ဆုံးဖြတ်ထားတဲ့ဆိုတော့အဲ့ဒီကိစ္စကိုလည်းပဲကျွန်တော်တို့အတူတကဘယ်လိုပူးပေါင်းဆောင်ရွက်မလဲပေါ့ဗျာ။အဲ့ဒါကိုတော့တိုင်ပင်ရမှာပေါ့။ဒီနှစ်ကတော့ငင်းချမ်းရေးနှစ်လို့အားလုံးကလက်ခံထားတာဟုတ်ဒါကြောင့်တတ်မတော်ဘက်ကလည်းတာဝန်ရှိတဲ့လျောက်ကျွန်တော်တို့ညှိနှိုင်းရမှာပေါ့
။ဘုံမူကြီးခေါင်းကခင်ဗျာ RF ကကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့